ယူကရိန်းအရှေ့တောင်ပိုင်းမာရီယိုပိုစစ်ကမ်းမြို့မှာရှိတဲ့အဇော့စတယ်တမ်နီဆက်ရုံမှာပိတ်မိနေတဲ့အရက်သားတွေက20ကိုဘေးလွတ်ရာကိုပို့ပေးနိုင်ခဲ့တယ်လို့ယူကရိန်းပြည်ရင်းလုံခြုံရေးတပ် UNG ရဲ့အဇော့တပ်ရင်းကဒုတိယအကြီးအကဲဆာဗီယတိုစလပ်ပါလာမာကစနေနေ့မှာပြောပါတယ
်ဆိုစတီရန်ကိုမချီကာလင်နာပရီစ်အဗကွေတီ
နဲ့6နိုင်ကလေးကလာခဲ့တဲ့ရင်းနှန်းကိုဆောင်းနေတာညနေ6:25မှာရောက်လာတာပါညနေ9:40မှာတော့အရက်သား20ကိုသတ်မှတ်ထားတဲ့နေရာစီသွားဖို့ပြောင်းပေးနိုင်ခဲ့ပါတယ်အမျိုးသမီးနဲ့ကလေးငယ်တွေပါသတ်မှတ်နေရာကယူကရိန်းထိန်းချုပ်ထားတဲ့ဇပိုရီဇီယာမြို့ပါအဲ့ဒီကိုသူတို့ရောက်နိုင်တယ်လို့မျှော်လင့်ကြောင်းပြောသွားတာပါရုရှားတပ်တွေကစစ်ရုံဝင်းကျင်တဝိုက်ကိုတညာလုံးလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်နောက်ထပ်ပျက်စီးမှုတွေနဲ့အတားအဆီးတွေကြုံနေရကြောင်းလည်းပြောပါတယ်။အပြစ်ခတ်ရဲဆဲဖို့အတွက်သဘောတူထားခြင်းကမနေ့6:00ဖြစ်ပေမဲ့7:00လောက်မှအပြစ်ရက်ခဲ့တာဖြစ်ပြီးကဲထုတ်ချိန်မှာတော့နှစ်ဖက်စလုံးအပြစ်ရနေတယ်လို့လည်းပြောပါတယ်။ဒီအထူးကဲဆဲရေးလုပ်ငန်းကိုအဇော့တပ်ရင်းကလုပ်ပေးနေတာဖြစ်ပြီးအဲ့ဒီမှာတပ်ကြီးရွယ်ဦးတွေအမျိုးသမီးနဲ့ကလေးငယ်တွေကိုအပြစ်စီးပုံအတားအဆီးတွေကြားကနေကျိုးရည်နဲ့ကဲထုတ်နေရတာဖြစ်ကြောင်းလည်းပြောပါတယ်။အယတအားလုံးကိုကဲထုတ်နိုင်မယ်လို့ညွှန်လင်းကြောင်းလည်းပါလာမာကပြောပါတယ်။